America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဗရူလီလ23ရက်အင်္ဂါနေ့ညပဲအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်မစုမြတ်မောင်ပါရှင်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုနေကြတဲ့ပြည်သူတွေနဲ့အတူရပ်တည်နေတယ်လို့ကမ္ဘာစီးပွားရေးအင်အားကြီး G7 အဖွဲ့ကဒီနေ့အကြေညာချက်ထုတ်ပြန်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်တဲ့အပေါ်မှာပြစ်တင်ရှုံချလိုက်ပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်ဆောင်တွေအပေါ်နောက်ထပ်အရေးယူမှုတွေလှုပ်သွားဖို့အတွက် EU ဥရောပသမဂ္ဂကလည်းဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မဲ့ကိစ္စကိုအင်ဒိုနီးရှားကသဘောမတူပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြန်ပြီးပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံပြောခွင့်ရကလည်း
Our position does not change. We support the democracy. Anything should be dealt, should be managed, should be caught.
ဒီမိုကရေစီရေးကိုထောက်ခံကြောင်းနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးထိခိုက်မဲ့ကိစ္စတစ်ခုကိုမှလုံးဝမဟုတ်ဘူးဆိုတာကိုအင်ဒိုနီးရှားတန်ယုံပြောခွင့်ရကတန်ယုံရှိဆန္ဒပြသူတွေကိုထွက်ပြီးတော့ပြောခဲ့တာပါကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာအရေးကိုတောက်ချနေကြရဲ့အလို့သဘောအထူးစည်းဝေးပွဲလုပ်ဖို့ရှိပါတယ်အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာနောက်ဆုံးသိထားတာတွေကိုအခုညအစီအစဉ်မှာနားဆင်ရမှာပါအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မန္တန်လောင်တို့ကကြေညာပေးကြပါမယ်ရှင်
စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်ကန့်ကွက်ပြီးမြန်မာနိုင်ငံတော်ဝန်နေစဉ်လိုဆန္ဒပြနေကြတာသတင်းသုံးပတ်ထဲဝင်လာပြီးဖြစ်ပါတယ်။နှစ်ငါးလုံးကိုအထိမ်းအမှတ်ပြုပြီး22ရက်2022ခုနှစ်တနင်္လာနေ့ကနိုင်ငံတော်မှာလူသိမ်းပေါင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ဒီကနေ့မှာအဲဒီလောက်အရေးအတွက်မများပေမဲ့လည်းအရှိန်လျော့သွားတဲ့ပုံမရှိပါဘူး။မန္တလေးမြို့မှာတော့22ရက်နေ့ကပြစ်ခတ်နေနေမှုအပြင်တေဆုံးသွားသူတွေကတဦးဖြစ်တဲ့အသက်38နှစ်အရွယ်ကိုတက်နိုင်ဝင်းရဲ့နာရီအခမ်းအနားဒီကနေ့ကျင်းပပါတယ်။ကိုတနိုင်ဝင်းရဲ့ဇနီးဖြစ်သူဟာအရွယ်မရောက်သေးတဲ့ဒါလီတူဦးနဲ့အတူကြံရည်ခဲ့သူပါ
ဆရာမရကသွားတယ်လောက်ကြည့်ကြပါလို့အားလုံးကိုလည်းအားကိုးပါတယ်လို့အခုကပြည်သူတွေပိုင်မှာပြည်သူတွေပိုင်တော့ပြည်သူတွေရနေမှာဆရာမရကသွားတယ်ပြည်သူတွေကျင်းထားတဲ့သဘောထားနဲ့အားလုံးမှာဆရာမရကတော့ဆုံးဖြတ်ပေးချင်ပါတယ
်ကိုတနိုင်ဝင်းရဲ့တရက်ထဲမှာပဲအသက်18နှစ်အရွယ်ကိုဝေရန်ထွန်းဟာလည်းဦးခေါင်းကိုတဲ့တဲ့ချင်းအပြစ်ခံရပြီးမန္တလေးမြို့မှာပဲတေဆုံးသွားခဲ့ပါတယ်ရန်ကုန်ရှိပြည်သားမျိုးကအသက်30အရွယ်ကိုတင်ထွန်းဟင်းကတော့20ရက်နေ့ညမှာပဲကင်းဆောင်နေတဲ့အချိန်ရဲကဥကောင်းကိုတနက်နေ့ပြစ်လို့ကွယ်လွန်သွားခဲ့ပါတယ်။နေပြည်တော်မှာဥကောင်းကိုအပြစ်ခံရပြီးကွယ်လွန်ခဲ့တဲ့အသက်20အရွယ်မန်းမြတ်တွတ်တွတ်ခိုင်နေဆိုရင်အခုအချိန်ထိတနက်နေ့ပြစ်ခံရပြီးတည်ဆုံးတယ်လို့အတည်ပြုထားနိုင်သူ4ဦးအထိရှိနေပါပြီ။အခုလိုတနက်နေ့ပြစ်ခတ်တဲ့အထိနေနေတာတွေရှိခဲ့တဲ့ကြားမှာပဲဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအဝယ်မျိုးကဒီကနေ့ဆန္ဒပြပွဲမှာလဲလူအမြောက်အများပါဝင်ခဲ့ပါတယ်ဒီမျိုးမှာတော့နေ့စဉ်ဆန္ဒပြပွဲစုဝေးရနေရာတွေဖြစ်တဲ့လဲရန်နဲ့မြေနီကုန်းမှာဆန္ဒပြသူတွေပုံမှန်လို့စုဝေးခဲ့ကြပြီးရန်ကုန်မြို့နေရာအပြားအပြားအထူးသဖြင့်ကုလသမဂ္ဂရုံးနဲ့တန်ယုံတွေအနီးတစ်ဝိုက်မှာရဲနဲ့စစ်သားတွေချထားတယ်လို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအကြမ်းဖက်နေနေတာကိုလက်မခံနိုင်ဘူးလို့ကမ္ဘာစစ်မှုထိပ်ကြီးခုနှစ်နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကဒီကနေ့ပြောပါတယ်။အင်အားသုံးအကြမ်းဖက်နေနေမှုအတွက်တာဝန်ရှိသူတွေကိုယ့်လုပ်ရက်အတွက်ကိုယ်တာဝန်ခံမှုရှိအောင်လုပ်ရမယ်လို့လည်းတတိပေးလိုက်ပါတယ်။လက်နက်မဲ့လူထုကိုကြီးအစ်စ်သုံးပြီးနေနေတာလက်မခံနိုင်ပါဘူး။ရင်းချမ်းတဲ့ဆန္ဒပြဝဲတွေကိုအကြမ်းဖက်နေနေတဲ့ဘဲသူမဆိုကိုယ့်လုပ်ရက်အတွက်တာဝန်ခံမှုရှိစေရမယ်လို့G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဏာသိမ်းမှုအပေါ်ဆန့်ကျင်သူတွေကိုချိန်ချောက်ဖိနှိပ်တာမိမိတို့ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအပေါ်ပြစ်တင်ရှုတ်ချတာမှာမိမိတို့တင်းကျပ်တင်းကျပ်ထက်ဆက်ရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အကြောင်းမဲ့ဖမ်းဆီးထားသူတွေကိုချက်ချင်းနဲ့ချွင်းချင်းမရှိပြန်လွှတ်ပေးဖို့မိမိတို့ထပ်ပြီးတောင်းဆိုပါတယ်လို့လည်း G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးပစ်ခတ်နေနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ပစ်တင်ရှုတ်ချနေချိန်မှာပဲ G7 နိုင်ငံခြားရေးဝန်ကြီးတွေကလည်းအခုလိုတောင်းဆိုလိုက်တာပါ G7 အဖွဲ့မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂ EU ရဲ့အစိုးရကိုယ်စားလှယ်တို့ပါဝင်ပါတယ်ဆန္ဒပြသူတွေ၊ဆရာဝန်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊သတင်းတော့တွေအပေါ်အသေးအချာဥတီချက်ထားနှိမ့်နေနေတာကိုအဆုံးသတ်ဖို့နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာထားတာကိုပြန်ရောက်သိမှုလဲ G7 အဖွဲ့ကတောင်းဆိုထားပါတယ်။ဒါ့အပြင်အကူအညီအလိုအဆုံးသူတွေကိုကူညီထောက်ပံ့နိုင်ရေးလူသားစာနာမှုဆိုင်ရာလုပ်ငန်းတွေအပြည့်အဝပြန်ပြီးခွင့်ပြုဖို့လဲအာဏာသိမ်းစစ်ကောင်စီကို G7 အဖွဲ့ကတိုက်တွန်းထားပါတယ်။ မြန်မာနိုင်ငံမှာယူကော့ဘွယ်အသစ်လိုမဲ့ကိစ္စအင်ဒိုနီးရှားနိုင်ငံကထောက်ခံနေဆိုတာမဟုတ်ပါဘူးလို့ဒီကနေ့မှပဲညင်းလိုက်ပါတယ
် The spokesperson of the Ministry of Foreign Affairs of Indonesia Tako Faizasa
Reuters တရင်မှာရေးထားတာမမှန်ဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရ Tako Faizasa ကပြောပါတယ်ယူကော့ဘွယ်ပြန်လုံးမဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့မထောက်ခံပါဘူးလို့ရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာစူဝေးဆန္ဒပြနေကြတဲ့လူတန်ယုံပြောခွင့်ရသူကကိုယ်တိုင်ထွက်ပြောခဲ့တာပါတန်ယုံပြောခွင့်ရကအဲ့လိုပြောဆိုပြီးချိန်မှာ WB နားထောင်နေတဲ့ဆန္ဒပြသူတွေကအာရဝန္တာလက်ခုပ်တီးအားပေးခဲ့ကြပြီးယေရှုတင်စကားပြန်ပြောကြပါတယ်။အာနာသင်းစစ်ကောင်စီကယူကော့ပွဲအသစ်တွေကျင်းပမယ်လို့ကြေညာပေးထားတဲ့အတိုင်းတည်အောင်လုပ်ဖို့အစီအစဉ်တရက်ကိုအင်ဒိုနီးရှားအစိုးရကအဆိုပြုထားတယ်လို့သတင်းရင်းမြစ်၃ခုထက်မနည်းကိုကိုးကားပြီး Reuters သတင်းဌာနကအစောပိုင်းမှာရေးခဲ့တာပါ။အဲ့ဒီသတင်းထွက်လာပြီးတဲ့နောက်ရန်ကုန်မြို့ကအင်ဒိုနီးရှားတန်ယုံရှိမှာဒီကနေ့ဆန္ဒပြသူတွေစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ခိုင်းနိုင်ငံဘန်ကောက်မြို့တော်ကအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာလည်းဒီကနေ့လူရာပေါင်းများစွာစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်။မြန်မာအရေးနဲ့ပတ်သက်ပြီးရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့အထူးအစည်းအဝေးတစ်ရက်ခေါ်ယူခြင်းပါဖို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူဒီကတွန်းအားပေးနေတာပါ။ဝန်ကြီးမဆူဒီဟာအာဆီယံလက်ရှိအလက်ကြောက်ဥက္ကဋ္ဌဘူနိုင်းနိုင်ငံရဲ့ဆော်ဘွားစင်ကာပူနိုင်ငံသားရဲ့ဝန်ကြီးတို့နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းပြီးကြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုအစည်းအဝေးမျိုးခေါ်ယူဖို့ထောက်ခံတဲ့အကြောင်းစင်ကာပူနဲ့မလေးရှားနိုင်ငံတွေကပြောထားကြပါတယ်။ဆီယနာဒေမှုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအကြပ်ဖက်ငင်းနှီးနာမျိုးမလုပ်ဖို့နဲ့ဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးအာနာသင်းစစ်ကောင်စီအပေါ်အနောက်နိုင်ငံတွေကဖိအားပေးတာပိုတိုးလာနေပါတယ်။အနာဒိမှုအတွက်စစ်တပ်တာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးတွေကိုအတိအကျဥတီချက်ထားတန်ခတ်ရေးယူဖို့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေအကြားနိုင်ငံရေးကြသဘောတူညီချက်ရလိုက်ပြီလို့ EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲယိုဆက်ဘော်ရဲလ်ကပြောပါတယ်နိုင်ငံတကာတိုင်ဝမ်ရဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုအမျိုးသားပြန်လည်တည်မြဲရေးတို့အတွက်အထောက်အကူဖြစ်တင်ပြီးတင်းမာမှုတိုးလာမှာမျိုးအခြေအနေကိုထပ်ပြီးရှုပ်ထွေးစေမှာမျိုးရှောင်ရှားတဲ့နယ်လို့ EU ရေးယူမှုနဲ့ပတ်သက်တဲ့မေးခွန်းပေါ်ပြည်နိုင်ငံကြ ాయి ဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြန်ဖြေသွားပါတယ်။အမေရိကန်ပြည်ထောင်စုကလည်းတန်ခတ်ရည်ယူတဲ့စီးရင်ထဲမှာစစ်ကောင်စီဖွဲ့ဝင်နောက်ထပ်2ယောက်ကိုထပ်ထည့်လိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်ချုပ်ကြီးမမောင်ကျော်တို့ကိုပါတန်ခတ်ရည်ယူလိုက်တာဖြစ်ပြီးနောက်ထပ်ရည်ယူတာတွေထပ်လာနိုင်တယ်လို့သတိပေးထားပါတယ်။ဒီမတိုင်ခင်ကလည်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တခြားစစ်ကောင်စီဝင်တွေကိုအမေရိကန်ကရည်ယူထားပြီးဖြစ်ပါတယ်။နှစ်ငါးလုံးလိုရှာမှုအဖြစ်တနင်္လာနေ့ကနိုင်ငံတော်ဆန္ဒပြဝဲကြီးတွေဖြစ်ခဲ့ပြီးနေပြည်တော်မှာဆန္ဒပြလူငယ်အများအပြားကိုစစ်တပ်နဲ့ရဲတွေကအင်အားသုံးနှိမ်နှင်းဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုနောက်ထပ်တန်ခတ်ရေးယူမှုတွေချမှတ်လာကြတာလည်းဖြစ်ပါရယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ညမိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာမိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဖန်စီတင်းတင်းခံထားရတဲ့အတိုင်းမေခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဖက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်စောကမြန်မာပြည်သူပြည်သားတွေစစ်တပ်ရဲ့ကြေးကျွန်ဖြစ်လာတော့မလားဆိုတာတရားရုံးကြားနာမှုကအဆုံးဖြတ်ပေးလိမ့်မယ်လို့ပြောပါတယ်အခုချိန်ဟာမြမသမိုင်းအတွက်အရေးကြီးလာတဲ့အချိန်အခါဖြစ်တယ်လို့လည်းရှင့်နေဦးခင်မောင်စောကနေပြည်တော်ကနေတယ်လီဖုန်းနဲ့ AFP သတင်းဌာနကိုဖြေကြားခဲ့တာပါမြမစစ်တပ်ကအာဏာရယူထားတာကိုကန့်ကွက်နေကြတဲ့နိုင်ငံတော်ဆန္ဒပြပွဲတွေမအောင်မြင်ရင်မြမပြည်ကြီးလာမယ့်နှစ်ပေါင်း40 50လောက်စစ်ကြုံပွားကိုပြန်ရောက်သွားမှာဖြစ်တဲ့အတွက်ဒီတိုက်ပွဲနိုင်မှာဖြစ်မယ်လို့လည်းဦးခင်မောင်စောကပြောဆိုခဲ့ပါတယ်ဖေဗူလာ3ရက်နေ့ကလေးကဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်ကိုမတ်လ3ရက်နေ့မှာရုံးထုတ်ဖို့ရှိပါတယ်အဲ့ဒီမတိုင်ခင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးရှေ့နေဦးခင်မောင်စောဖက်ကအချင်းချင်းစူးစမ်းခဲ့ပေမဲ့တွေ့ခွင့်မရသေးပါဘူး။အဲ့ဒီလိုရုံထုံးမဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတွေ့ခွင့်မပြုဘူးဆိုရင်ဒါဟာတရားမျှတမှုမရှိတဲ့ကြာနာမှုဖြစ်တယ်ဆိုတာဒီကမ္ဘာလုံးသိအောင်ပြောမယ်လို့လည်းဦးခင်မောင်စောကပြောပါတယ်။ဦးခင်မောင်စောကိုယ်တိုင်ကလည်းအဖမ်းမခံရအောင်ညတိုင်းနေရာပြောင်းပြီးတော့ညအိပ်နေရတာပါ။1948ခုနှစ်ပြင်မနာမြို့မှာမွေးဖွားခဲ့တဲ့ဦးခင်မောင်စောဟာစစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်အသက်18နှစ်အရွယ်မှာဖမ်းဆီးခံရပြီးတော့ကိုကိုကျွန်းပို့ခံခဲ့ရဖူးပါတယ်။ကိုနှစ်ကြာထောင်သွင်းအကျဉ်းချခဲ့ဖူးတဲ့ဦးခင်မောင်စောကသူ့အတွက်မမှုဝင်မယ်လို့ဆန္ဒပြသူတွေရဲ့အသက်ဘေးကိုတော့စိုးရိမ်တယ်လို့ပြောပါတယ်။မ မလေးရှားနိုင်ငံကထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသား1086ဦးကိုနေရပ်ပြန်မုံမဲ့အစီအစဉ်တွေဆိုင်နာဖို့မလေးရှားတရားရုံးတစ်ခုကအစောပိုင်းမှာအမိန့်ချတာပဲမဲ့သူတို့ကိုနေရပ်ပြန်ပို့လိုက်ပြီလို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအင်္ဂါနေ့မှာပြောပါတယ်မြန်မာနိုင်ငံသားတွေကိုမြန်မာရေးတပ်တင်မောနဲ့ပြန်ပို့လိုက်တာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကီရူဇမဇီဒွတ်ကကြေညာချက်ထုတ်ပြောဆိုလိုက်တာပါအဲ့ဒီထဲမှာရိုဟင်ဂျာတွေဓမ္မမဟုတ်ခေလုံးခွင့်တောင်းခံထားသူတွေပါမပါဆိုတာကိုတော့ကြေညာချက်မှပြောမထားပါဘူးမြန်မာနိုင်ငံမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်နေရပြန်ပို့ခံရမယ့်လူတွေရဲ့အသက်အန္တရာယ်ဆိုရင်ဇာရှိတဲ့အတွက်ဆိုပြီးဒီအစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုခဲ့ကြပါသေးတယ်မလေးရှားမှာခေလုံးခွင့်တောင်းခံသူတွေထဲမှာပဋိပက္ခတွေနဲ့ဖမ်းဆီးထိန်းသိမ်းမခံရအောင်ထွက်ပြေးလာကြတဲ့ချင်းကချင်နဲ့ရိုဟင်ဂျာမဟုတ်တဲ့မွတ်စလင်တွေလည်းပါဝင်တယ်လို့ဒုက္ခသည်များဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေကပြောပါတယ်။ပြန်မှုမဲ့လူတွေထဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှစီးရင်သွင်းထားသူ3ဦးနဲ့အနေဆုံးမလေးရှားမိဘ2ဦးရှိတဲ့အရွယ်မရောက်သေးသူ18ဦးပါဝင်တယ်လို့လည်းနိုင်ငံတကာလူငယ်ချမ်းသာရေးအဖွဲ့ AI ကပြောပါတယ်။မြန်မာနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေနေရပြန်နိုင်ရေးအတွက်အစားထိုးလျင်ခီးစဉ်တစ်ခုအကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဖေဖော်ဝါရီလ23ရက်နေ့မှာအီးမေးလ်နဲ့အကြောင်းကြားလာပါတယ်။ဖေဖော်ဝါရီလ28ရက်နေ့မှာမြမလေးကျောင်းလိုင်း MAI လေးရင်နဲ့ရန်ကုန်နိုင်ငံတကာလေးစိတ်ကနေမနေ့9ရက်နေ့မှာထွက်ခွာဖို့စီစဉ်ထားပါတယ်။ရန်ကုန်ကနေတောင်ကိုရီးယားကိုပြန်တက်မှာဖြစ်ပြီးအဲ့ဒီကနေတစဉ်ကိုရီးယားလေးကျောင်းလိုင်းနဲ့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကိုဖေဖော်ဝါရီလ28ရက်နေ့မှာပဲတက်ရိုက်ပြန်တက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာဖို့အစနာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရောက်ရာဒေသကနေရန်ကုန်မြို့ကိုကိုယ့်အစီအစဉ်နဲ့လာကြဖို့လဲအဲ့ဒီအီးမေးလ်ထဲမှာအကြောင်းကြားထားပါတယ်။လေရင်ခီးစဉ်ကိုတန်ယုံကစီစဉ်ပေးတယ်ဆိုပေမဲ့လက်မှတ်ခကိုတော့ခီးတဲ့တွေပြန်လဲကြခရမှာပါ။ခီးတဲ့တွေအနေနဲ့လေရင်မမတက်ခင်တည်းရဲ့အလို့မှာကိုဗစ်ရှိမရှိတန်ယုံအစီအစဉ်နဲ့စစ်ဆေးခရမှာပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်လာတဲ့အချိန်ကလေးကအလားတူခီးစဉ်တွေနဲ့အမေရိကန်နိုင်ငံသားတွေနေရပြန်နိုင်ရေးတန်ယုံကအစီအစဉ်ပေးနေတာပါကိုဗစ်ကရောဂါအခြေအနေကြောင့်မြန်မာအပါအဝင်ကမ္ဘာနိုင်ငံအတော်များများမှာပုံမှန်နိုင်ငံတကာလေးကြောင်းလိုက်တွေမပြေဆွေးနိုင်တာကြောင့်သက်ဆိုင်ရာတန်ယုံတွေကအစားထိုးလျင်ခီးစဉ်တွေစီစဉ်ပေးနေရတာရှိပါတယ်လက်ရှိမြန်မာနိုင်ငံတွင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်သွာလာမှုတွေအပေါ်အမေရိကန်နိုင်ငံသားတွေကိုတန်ယုံကသတိပေးထားပါတယ်ကိုဗစ် -19 ရောဂါကာကွယ်ဆေးအတည်ပြုနိုင်ရေးအထူးကလိုအပ်ချက်တစ်ခုကိုဖော်ရှားပေးမယ့်လမ်းညွှန်ချက်တစ်မျိုးကိုအမေရိကန်အစားအသောက်နဲ့ဆေးဝါးစီမံကိုယ်ကရေးဌာန FDA ကထုတ်ပြန်လိုက်ပါတယ်အမေရိကန်မှာပြင်းထန်တဲ့ဆောင်းဝါးသည်နဲ့ရင်ဆိုင်နေရတဲ့အချိန်လူဦးရေတန်ပေါင်း300ကျော်ကကာကွယ်ဆေးထုတ်ဝေဖို့လုပ်ကိုင်နေချိန်မှာပဲဒီလမ်းညွှန်ချက်ထွက်လာတာပါမျိုးပီဇာဆင်ငယ်ပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေကိုဦးတည်ထုတ်ထားတဲ့ကာကွယ်ဆေးထိရောက်မှုရှိမရှိလူပေါင်းထောင်ချီအသုံးပြုပြီးစနပ်ဖို့မလိုတော့ဘူးလို့ FDA ကတနင်္လာနေ့မှာကြေညာလိုက်တာပါဆေးကုမ္ပဏီတွေနောက်ဆုံးထုတ်ထားတဲ့ကာကွယ်ဆေးအာနိသင်ရှိမရှိဆိုတာယာတီတုပ်ကွေးရောဂါကာကွယ်ဆေးထုတ်တယ်လို့မျိုးအလားတူနီလန်းမျိုးနဲ့လုပ်ကိုင်နေတယ်လို့ FDA ကပြောပါတယ်အဲ့ဒီထဲမှာကာကွယ်ဆေးသစ်ကိုလူအုပ်စုငယ်တစ်ခုနဲ့စနပ်ပြီးတော့ကိုခံအားတုံ့ပြန်မှုကိုမူလကာကွယ်ဆေးရဲ့ထိရောက်မှုနဲ့နှိုင်းယှဉ်မဲ့နီလန်းတွေပါပါတယ်။သူတည်တနာပြုသူတွေအနေနဲ့ဒီဆေးသစ်ကိုကာကွယ်ဆေးထိုးပြီးသားတွေနဲ့ဆန်သတ်မှာဖြစ်ပါတယ်။ကာကွယ်ဆေးသစ်ကိုပထမဆေးတလုံးနဲ့ထိုးပြီးဆန်သတ်တာဒါမှမဟုတ် booster shot လို့ခေါ်တဲ့အားဖြည့်ဒုတိယဆေးတလုံးမှာထိုးပြီးဆန်သတ်တာမျိုးလုပ်နိုင်ပါတယ်။ဗြိတိန်၊ဘရာဇီးနဲ့တောင်အာဖရိကနိုင်ငံတွေမှာဗီဇပြောင်းဖို့ရဲ့အလင်းမြန်တွေ့လာနေရပြီးလက်ရှိကာကွယ်ဆေးအာဏိသင်မထရောက်တာမျိုးဖြစ်လာနိုင်တဲ့အတွက်ဆေးကုမ္ပဏီတွေဖက်ကလည်းသူတို့ကာကွယ်ဆေးတွေကိုပြောင်းလဲထုတ်လုပ်ဖို့စံတနေတာပါကိုရိုနာဗိုင်းရပ်စ်ပိုးကမ္ဘာတဝန်းလက်ရှိကူးခံရသူ117တန်းကျော်နဲ့သေဆုံးသူက 1.4 တန်းကျော်ရှိတဲ့အကြောင်းအမေရိကန် Johns Hopkins တက္ကသိုလ်စစ်တမ်းကဖော်ပြထားပါတယ
်ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန်းလောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်အပြစ်တင်ရှုံချတယ်လို့ဒီကနေ့ကြီးညာချက်ထုတ်ပြန်ပါတယ်။ဆေးအာဏာသိမ်းယူအုပ်ချုပ်နေတာကို G7 အဖွဲ့ကတနည်းတညွတ်ထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအစွမ်းကုန်ထိန်းသိမ်းတင်းတင်းလှုပ်ကြဖို့အတွက်အခြေညာချက်မှတိုက်တွန်းပါတယ်။လက်နက်မဲ့ပြည်သူတွေအပေါ်ခြေအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူး။ငြိမ်းချမ်းစွာဆန္ဒပြနှုတ်သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုပ်ရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံကြားရေးဝန်ကြီးတွေကပြောပါတယ်။အာဏာသိမ်းမှုအပေါ်နှောက်ယှက်ဖိနှိပ်တဲ့လုပ်ရက်တွေကိုလည်းသူတို့ကရှုံချပါတယ်။
ဆန္ဒပြသူတွေဆရာဝန်တွေအစိုးရဝန်ထမ်းတွေသတင်းတော်တွေကိုပြစ်မှတ်ထားနေတာတွေကိုရပ်ဖို့နဲ့အရေးပေါ်အခြေအနေထုတ်ပြန်ထားတာကိုရုပ်သိမ်းဖို့လည်းတောင်းဆိုပါတယ်။အကူအညီလိုအပ်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီပေးခွင့်ရဖို့အတွက်ကိုလည်း G7 အဖွဲ့ကတောင်းဆိုထားပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကပြန်ထပ်ပြီးတော့တိုက်တွန်းပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုအတွက်တောင်းဆိုနေကြသူတွေနဲ့အတူရပ်တည်နေပါတယ်လို့ G7 နိုင်ငံကြားရေးဝန်ကြီးတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။အာဏာသိမ်းယူထားတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထူထောင်ညီလာခံမှာတောက်ကြနေကြရဲ့အထူးအစည်းအဝေးလုပ်မှာဖြစ်ပါတယ်။မူလအစီအစဉ်မရှိဘဲအလွတ်တဘောလုပ်မဲ့အစည်းအဝေးကြရရင်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှာနာဘာခနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရအထူးအစည်းအဝေးလုပ်မှာဖြစ်တယ်လို့အထွေထွေညီလာခံသဘာပတိပြောခွင့်ရကအတည်ပြုထားပါတယ်။ဒီနေ့ခေတ်ကဘာကြီးမှာအာနာသိန်းလောက်ရကိုဘလို့မှလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွေ့ရဲ့မှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပြောကြားထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးကာကွယ်ရေးဦးစည်းချုပ်ကအာနာသိန်းယူအုပ်ချုပ်နေတဲ့ကိစ္စကိုအာဆီယံနိုင်ငံတွေထဲမှာလည်းဆွေးနွေးအဖြေရှာနိုင်ဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မဲ့ကိစ္စကိုအင်ဒိုနီးရှားနိုင်ငံကလက်မခံပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြောကြားပါတယ်။အာနာသိအုပ်ချုပ်နေတဲ့စစ်ကောင်စီကပြောထားတယ်လို့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအာဆီယံကစောင့်ကြည့်မဲ့အစီအစဉ်တွေကိုအင်ဒိုနီးရှားနိုင်ငံကတိုက်တွန်းမယ်ဆိုတဲ့ Reuters သတင်းဌာနရဲ့သတင်းထွက်ပေါ်ခဲ့တာကြောင့်ဒီအပေါ်မှာမြန်မာနိုင်ငံမှာဆန္ဒပြသူတွေဒေါသထွက်ခဲ့ကြပါတယ်။ဒီနေ့အင်ဒိုနီးရှားတန်ယုံရှိဆန္ဒပြကြသူတွေကိုတန်ယုံပြောခွင့်ရကလည်းအခုလိုထွက်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်။
Our position does not change. We support the democracy. Anything should be dealt, should be managed, should be caught under the law mechanism.
Democracy စနစ်အပေါ်အားပေးတဲ့ Indonesia နိုင်ငံရဲ့ယက်တီချက်ဟာမပြောင်းလဲပါဘူး။အခြေအနေအားလုံးကိုဥပဒေပေါင်းတွေကနေပဲဖြေရှင်းရမယ်လို့ Indonesia တန်ယုံပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးဟာ Indonesia နိုင်ငံရဲ့အဓိကဦးစားပေးဖြစ်တဲ့ပြည်သူတွေအနေနဲ့ဖြစ်မဲ့လောက်ရတစ်ခုကိုမှလုံးမမဟုတ်ဘူးလို့လေအင်ဒိုနီးရှားတန်ယုံရှိမှဆန္ဒပြနေကြသူတွေကိုသူကထွက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့ကဆက်ရနာသိန်းအုပ်ချုပ်နေသူတွေကခေါင်းဆောင်နှစ်ယောက်အပေါ်အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗန္ဓာရေးဌာနရဲ့အရေးယူမှုတန်ခတ်စီရင်မှတင်းတင်းလာနေတော့ကထပ်ပြီးတော့ထည့်သွင်းခဲ့တာပါ။အာနာသိန်းအုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ There may be additional policy levers we can pull when it comes to our goal of supporting the people of Burma.
မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့အမေရိကန်ရဲ့ညီမန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာဏာပြန်ရအောင်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့တာပါ EU ဥရောပသမဂ္ဂကတော့အာဏာသိမ်းမှုမှာပါဝင်နေသူတွေအပေါ်ပြစ်မှတ်ထားနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့အတွက်တင်းတင်းလာနေတော့ကဆုံးဖြတ်ခဲ့ပါတယ
် When we took the political agreement to apply sanctionsTargeting the military responsible for the coup and the economic interest.
ဆီဟာနာတိမ်မှုမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူတန်ခတ်ဖို့အတွက် EU နိုင်ငံတွေကြားသဘောတူခဲ့ကြပါတယ်။အစိုးရအပြောင်းလဲပြုပြင်ရေးအတွက် EU ကဓာတ်ရိုက်ထောက်ပံ့နေတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းလိုက်ပါတယ်လို့ EU နိုင်ငံကြားရေးအကြီးအကဲ Joseph Borrell ကတနင်္လာနေ့ကပြောကြားခဲ့တာပါ။အခုလိုမျိုးအာနာယူအုပ်ချုပ်နေသူတွေအပေါ်ပြည်ပကဖိအားတွေတိုးနေချိန်မှာပြည်တွင်းကပြည်သူတွေကလည်းအာနာသိမ်းမှုဆန့်ကျင်ကန့်ကွက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။မနေ့ကလောက်ဆန္ဒပြသူအရေးအတွက်မများပေမဲ့လည်းရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြမှုတွေဆက်ပြီးတော့ရှိခဲ့ပါတယ
်။လက်နဲ့ရှိတဲ့လူကနိုင်သေးပါဗျာ။အဲ့လူဟာကြီးကိုဘယ်လိုမှမကြိုက်ပါဘူး။အဲ့တော့သူတို့ကတော့ဒါလည်းလုံနိုင်လာတဲ့လူတွေဆိုတော့ဒီလက်နက်အာကုန်နဲ့နေနေတာတွေပါတွေကအချင်းချင်းပေါ်လုံးပါပါပဲမကျင်တတ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းငင်းကြတာပဲဆန္ဒပြရမယ်တုံ့ပြန်ရမယ်အဲ့ဒါကိုမကျင်တဲ့ကြောင့်တော့ပြရမယ်ဒီလိုပဲတင်ပါတယ်ဟုတ်ပါဗျာအဲ့လို
မြန်မာနိုင်ငံတဝန်းမန္တလေးမုံရွာတဝယ်စတဲ့မြို့တော်များများမှာလည်းဒီကနေ့ဆက်ပြီးတော့ဆန္ဒပြကြပါရယ်နေပြည်တော်ပြည်မနာမှာမနေ့ကဖမ်းဆီးခံခဲ့ရတဲ့ဆန္ဒပြသူ200ကျော်ကတော့ဒီကနေ့ပြန်ပြီးတော့လွတ်လာကြပါရယ် မန္တလေးမြို့မှာတော့စနေနေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းမှုမှာတိဆုံးသွားသူ၃ယောက်ထဲက၁ယောက်ဖြစ်တဲ့ဆန္ဒပြသူကိုတက်နိုင်ဝင်းရဲ့အတုပအခမ်းအနားကိုဒီကနေ့ကျင်းပပါတယ်ပြည်သူတွေတမြောက်တဲ့အစိုးရတက်လာတဲ့အခါကျမှတရားမျှတစွာအဆုံးဖြတ်ပေးနိုင်ဖို့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ကြံရစ်သူဇနီးဖြစ်သူကအတုပအခမ်းအနားမှာပြောကြားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေတာပါ။မြန်မာနိုင်ငံမှာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ပြည်သူတွေဆက်ပြီးတော့ကန့်ကွက်ဆန္ဒပြနေပါတယ်။ဆန်ယုံတွေရှိလှဲ့လေဆန္ဒပြကြတဲ့အထက်မှာအင်ဒိုနီးရှားနိုင်ငံတန်ယုံရှိမှာတော့ဒီကနေ့ဆန္ဒပြသူတော်တော်လေးများပါတယ်ဒီအကြောင်း VOA သတင်းတောက်အကနောင်ကသတင်းပို့ပါရရှင
်မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့ဆန္ဒပြလူတို့တွေအာယုံဆိုင်လှုပ်ရှားလာနေကြတာပါမြန်မာစစ်ကောင်စီအနေနဲ့ပေးထားတဲ့ကတိအတိုင်းနောက်ထပ်ရွေးကောက်ပွဲပြုလုပ်နိုင်ဖို့စောင့်ကြည့်ဖိအားပေးမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုတဲ့ဆိုတဲ့သတင်းတွေထွက်လာတဲ့နောက်ဆက်အနာတိတ်မှုစကျင်တဲ့ဆန္ဒပြသူတွေအတော်လေးတော်တော်ထွက်ခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြသူတွေဘက်ကဒီကနေ့မှအင်ဒိုနီးရှားတန်ယုံရှိကိုပေါ်အာယုံဆိုင်လာပါတယ်။အင်ဒိုနီးရှားတန်ယုံမှဆန္ဒပြနေသူတဦးကတော့ဆုံးရှုံးသွားတဲ့လူအခွင့်အရေးကိုပြန်လည်ရရှိစေဖို့နဲ့မတရားမှုကိုစကျင်ခြင်းလို့ဆန္ဒလာပြရတာလို့ပြောပါတယ
်။ကျွန်တော်ဒီလိုအင်ဒိုတန်ယုံရှိမှလူငယ်တွေလာပြီးစုယုံပြီးဆန္ဒပြကြတယ်ဆိုတဲ့ရည်ရချက်ကတော့အဓိကတူညီတဲ့ပုံရည်ရချက်ကတော့ကျွန်တော်တို့ရဆုံးရှုံးနေတဲ့လူခွင့်ရေးတွေကိုပြန်လည်ရရှိစေဖို့ရယ်နောက်ပြီးတော့ဒီရုံးမာလုံးနဲ့သူတို့ရဲ့လုပ်ရက်တွေကိုစန့်ကျင်နေတဲ့အတွက်ကြောင့်ကျွန်တော်မိရာကောက်ရိုးတမြင်ဆွဲတဲ့သဘောနဲ့ဆန္ဒလာပြနေခြင်းဖြစ်ပါတယ်အားလုံးလည်းတူညီတဲ့ရည်ရချက်ရှိကြလိမ့်မယ်လို့ညွှန်လင့်ပါတယ်အရေးတော်ပုံအောင်ရမည
်အရင်ရက်တွေလိုပဲနိုင်ငံတကာတန်ယုံတွေတွားတဲ့လမ်းကိုအဖက်ဖက်ကတန်ဆူးကြိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလုံခြုံရေးနေရာယူထားပါတယ်ဆန္ဒပြလူသူကလည်းအဲ့ဒီအနည်းနာမှာပဲဆက်ပြီးဆန္ဒပြနေကြတာပါ။တန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြတာကအန်တရယ်ကင်းနိုင်တယ်လို့နိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာနိုင်တာကြောင့်လက်ရှိတန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြရတာလို့အင်ဒိုနီးရှားတန်ယုံမှဆန္ဒပြသူတွေကပြောကြပါဗျ။အင်ဒိုနီးရှားအစိုးရအနေနဲ့ဆန္ဒပြမြန်မာလူတို့ရဲ့အတန်ကိုနားထောင်ပြီးမြန်မာပြည်သူတွေဘက်ကရက်တည်ပေးဖို့တောင်းဆိုရတယ်လို့ဆန္ဒပြနေတဲ့မရွှေကြီးကပြောပါတယ်
။မြန်မာနိုင်ငံရဲ့အပြောင်းလဲမှာဝိုင်းဝန်းပြီးတော့ကူညီပေးကြဖို့အတွက်ဒီနေ့အင်ဒိုနီးရှားတန်ယုံမှာလာပြီးဆန္ဒပြတာပါ။အင်ဒိုနီးရှားတန်ယုံကလူကြီးအနေနဲ့မြန်မာနိုင်ငံကအပြောင်းလဲတဲ့ဒီလိုမျိုးဒီမိုကရေစီပြောင်းလဲမှုမှာဝင်ရောက်ပြီးတော့မြန်မာနိုင်ငံရဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေကိုအလိုက်ဝိုင်းဝန်းပြီးတော့ဆန္ဒပြပေးဖို့အတွက်အာဆီယံနိုင်ငံတနိုင်ငံအနေနဲ့ကူညီပေးဖို့အတွက်ကိုတောင်းဆိုဖို့အတွက်ဆန္ဒလာပြရဖြစ်ပါရှင်
။တန်ယုံတွေရှေ့မှာဆန္ဒပြသူတွေကအာနာတန်စစ်တပ်ကိုပိတ်ဆို့တန်ခတ်ပေးဖို့ဖမ်းဆီးထားတဲ့နိုင်ငံကောင်ဆောင်တွေပြန်လွတ်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းချိုးပန်းပေးဖို့တောင်းဆိုနေကြတာပါ။အင်ဒိုနီးရှားတန်ယုံရှေ့မှာဆန္ဒပြနေသူကိုအောင်အောင်ဦးကလည်းအခုလိုပြောပါတယ်။
ကျွန်တော်အင်ဒိုနီးရှားတန်ယုံရှိမှာကျွန်တော်ပြည်သူတရက်လုံးလို့ကျွန်တော်မသုံးဆဲပါဘူး။အခုဒီမှာရောက်ရှိနေတဲ့ access ရှိကြတဲ့ပြည်သူတွေကအင်ဒိုနီးရှားတန်ယုံကနေတစင်အင်ဒိုနီးရှားပြည်သူတွေရောတကဘာလုံးအောင်ကြားစီချင်တာကကျွန်တော်တို့ရဲ့ပုံမှန်ဘီမအတန်တွေပါ။ကျွန်တော်တို့ government ကိုကျွန်တော်တို့ election ပြုလုပ်ပြီးရွေးချယ်ခဲ့ပြီးပါပြီ။ဒါကိုဒီစစ်အာဏာသိမ်းကောင်စီကကျွန်တော်တို့ကိုရှေ့မှာမတရားအာဏာသိမ်းဟောဖြစ်တဲ့အတွက်ပြည်သူတွေကဒီအတန်တွေကိုထားပြီးတော့လာရောက်ထုတ်ဖို့တော့ဖြစ်ပါတယ်။ဒါစီအင်ဒိုနီးရှားနိုင်ငံသူနိုင်ငံသားတွေနဲ့အင်ဒိုနီးရှားဆိုးရွားကိုကျွန်တော်တို့လာပြီးတော့ကျွန်တော်တို့အတန်ကြားစီချင်တာပါကျွန်တော်တို့ကလာပြီးတော့နောက်ဆက်နေရမျိုးတော့မဟုတ်ပါဘူးခင်ဗျာ
မြန်မာနိုင်ငံကအင်ဒိုနီးရှားတန်ယုံရှိအခုလိုဆန္ဒပြမှုတွေဖြစ်ပေါ်လာချိန်မှာပဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာလူထုဆန္ဒကိုအလေးထားကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတဲ့သဘောမဟုတ်ပါဘူးလို့သတင်းထောက်တွေကိုရှင်းလင်းခဲ့ပါတယ်နိုင်ငံတကာအာရုံစိုက်မှုရှိအောင်ဆက်အာဏာသိမ်းကန့်ကွက်ဆန္ဒပြနေသူတွေဘက်ကအမေရိကန်၊တရုတ်၊ဂျပန်၊ရုရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတကာတန်ယုံတွေမှာရက်ဆက်ဆိုသလိုစုဝေးပြီးလှုပ်ရှားလာကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်ဆောင်၁၀ဦးအပါအဝင်မြမစီးပွားရေးလုပ်ငန်းကြီးတစ်ခုလက်အောက်ခံကုမ္ပဏီ၃ခုကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ၁၇ရက်နေ့ကကြေညာထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်ကတော့ဆန္ဒပြလူထုအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။ကျွန်မအက္ကနွန်ပါ
။ဒါကတော့ VOA သတင်းတော်အက္ကနွန်သတင်းပေးပို့တာဖြစ်ပါတယ်ရှင်။ နှင်္ဂါလုံးပြည်လုံးချွတ်အထွေထွေတပိတ်ဆန္ဒပြခဲ့ကြတဲ့နေပြည်တော်ပြည်မနာဘက်မှာမနေ့တုန်းကဖမ်းဆီးခံရတဲ့သူအလုံးဒီကနေ့တော့ပြန်လွတ်လာပါတယ်။၅ယောက်ကတော့ဒီဆက်ပြီးတော့ဖမ်းဆီးခံထားရတဲ့အကြောင်းစုံစမ်းမေးမြန်းထားတဲ့မမေခါကဆက်ပြီးတော့ပြောပြပါမယ်ရှင်။
စစ်အာဏာသိမ်း22ရက်မြောက်နေ့အဖြစ်နှင်္ဂါလုံးလှုပ်ရှားမှုတပိတ်ဆင်နွှဲတာမှာအစိုးရရုံးဆက်ရာနေပြည်တော်နဲ့ပြည်မနာဘက်မှာလူအယောက်200ကျော်ဖမ်းခံခဲ့ရတာပါဒီလိုဖမ်းခံရတဲ့အထက်6ယောက်ကိုတော့ဆက်လက်ဖမ်းဆီးထားပြီးကြံတဲ့သူတွေကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်လိုက်တယ်လို့ပြည်မနာမျိုးကန်ဦးဝင်းက VOA ကိုပြောပါတယ
်23ဦးလောက်တော့ရှိတယ်လို့ပြောတယ်ရှင်းနေဖွဲ့ရတယ်ကျွန်တော်တို့တင်ပြီးရှင်းနေဖွဲ့ရအဲ့လိုပြောတယ်အဲ့တော့အဲ့ဒီ200ကျော်ပေါ့နော်အဲ့လိုပြောတယ်ပို့အောင်ပို့ပြီးတော့ကြားလိုက်ပါဟုတ်ပါဘူးလို့ဆိုတော့ကျွန်တော်အခုညနေကမသိရတာဒါကသူတို့ကနှင်းတိကျကိုလုံးဝကိုဒီမထုတ်ပြန်တာဘယ်တော့ဖမ်းမိလဲဘယ်လိုမျိုးကဟိုဘယ်နှစ်ယောက်ပြန်ထုတ်လိုက်တယ်နော်တရားစွဲမှုလုပ်တာဘယ်နှစ်ယောက်ဆိုတာလုံးဝမထုတ်ပြန်ဘူးအဲ့ဟာကျွန်တော်ဖက်နေတာဒီ6ယောက်ကလွယ်တယ်တန်းတဲ့သူကိုဆွပေးလိုက်
နှင်္ဂါလုံးလှုပ်ရှားမှုလုပ်တာနဲ့ပတ်သက်လို့နေပြည်တော်ဆန္ဒပြပွဲလုပ်ခဲ့တဲ့နောက်နေရာ3နေရာမှာရဲနဲ့စစ်သားတွေကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးခဲ့တာပါဖမ်းဆီးမှုကိုသတင်းယူတဲ့သတင်းတောက်တွေကလုံခြုံရေးအာဏာပိုင်တွေကရန်ရှာတာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကပြောပါရယ
်လက်ရှိမှာတော့မနေ့ကဖမ်းခံရသူတော်တော်များများပြန်လွှတ်ခဲ့ပေမဲ့6ဦးကိုတော့အများပြည်သူအကြတင်းငိမ့်အေးချမ်းမှုပြက်ပြောင်းအောင်လှုပ်ဆော်မှုလုဆောင်မှုဆိုတဲ့ပုံမှန် 905 ခါနဲ့တရားစွဲနိုင်တယ်လို့ရှေ့နေတွေကတုံ့တက်တဲ့အကြောင်းဦးဝင်းကပြောပြပါရယ်တရားစွဲမှုလုပ်နေတ
ဲ့အခုဒီ6ယောက်ကိုပေါ့နော်6ဦးကဒီလိုသူတို့ကအခုကချစ်နေရခံမှန်းတာငါခဝင်းနဲ့ခံမှန်းထားတယ်သူကဒါပေမဲ့ကျွန်တော်တဲ့အဖြစ်ကိုဒီချိန်ကြီးကိုသူတို့အခုမခွင့်ဘူးကျွန်တော်လက်ကခွင့်မရဘူးချစ်သေးတဲ့ကာလဆိုရင်အဟာမျိုးနဲ့သူတို့ကဒီနေ့မှတုပ်ကမသေးဘူးလားလို့ဆိုချက်က
မနေ့ကနေပြီးတော့ပတ်မှာလူပေါင်းသိန်းချီနှင်းငါးလုံးအထွေထွေတပိတ်ဆင်နွှဲခဲ့တာမှာတပိတ်ကိုငိမ့်ညံ့စွာဆန္ဒပြသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖမ်းဆီးခေါ်ဆောင်တာတွေပြည်မနာနိုင်စဉ်အနည်းမှာလဲဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးတာတွေအ ਨੇ ဆုံးနေရာ၃နေရာမှာလုပ်တာကြောင့်လူ200ကျော်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေရဲ့ပြန်လွတ်လာသူအသက်38နှစ်အရွယ်အမျိုးသားကတော့သူတို့ကိုလွတ်လိုက်ပေမဲ့သူ့အနေနဲ့စစ်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်တိုက်ပွဲဝင်သွားဖို့ရှိတယ်လို့ပြောပါတယ်ကျွန်
တော်တို့ဆန္ဒထုတ်ဖို့နိုင်ငံရေးကနေပါပါပါဖြစ်ပါတယ်ဘယ်လိုရှိနေလုပ်လို့ရတယ်မလို့ရှိဘူးဆိုလည်းတော့ရတယ်ဒါပေမဲ့စဉ်းစားဖို့ကျွန်တော်တို့လည်းစဉ်းစားမလို့ပြဿနာနဲ့တန်အားလို့နေပါတယ်ကျွန်တော်တို့စစ်တဲ့ချိန်မှာတော့နည်းနည်းသူစစ်ကောင်ရဲ့ဘက်ကနေပြောစစ်တမ်းနဲ့ကြွအဲဒီမှာတော့နည်းနည်းဟိုနည်းနည်းဟောက်ပြောနေရမျိုးတွေပါရောရှိပါတယ်ဒါပေမဲ့တနေ့ချိန်စက္ကနာကတော့ကောင်းပါတယ်ဟိုတနေ့ချိန်မှာကလင်းကြည့်ရပါ냐ဆီပါတယ်ဟုတ်တယ်တခြားသူတွေကဆိုရင်စစ်တဲ့တိုင်ရရတာဒီသင်နေပြပါတယ်သူဆိုင်ကလေးလက်ပြရကိုဒီဆိုင်ကလေးကိုတုံတိုင်းပန်းလာမျိုးတော့ပါမျိုးလို့ရှိပါတယ်ကျေးဇူးတင်ချော်ရီရောင်ရမ်းရပါရှိပါတယ်ကျွန်တော်တို့ကဆက်ဆက်ပြီးတော့တော့မလို့ဆက်ပြပါတယ်ကျွန်တော်ဆက်ဆက်ပြီးဆက်ရတော့ပါမှာကျွန်တော်တို့ဆက်လုပ်မှာပါကျွန်တော်တို့ပြန်လာကတ်မှာ
လွတ်လာသူတွေကိုတီးကြခံဝင်အနေနဲ့ထိုးခိုင်းတာမျိုးတော့မရှိဘူးလို့သူကပြောပါတယ်စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့လုံနေပေမဲ့အကြမ်းဖက်ဖြိုခွင်းခံရတဲ့မျိုးတွေနဲ့နေပြည်တော်လည်းပါဝင်ပါတယ်ဖေဖော်ဝါရီ9ရက်နေ့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်19နှစ်အရွယ်မိန်းကလေးတဦးတနက်ကြီမှန်ပြီးဆေးရုံမှာကွယ်လွန်ခဲ့ရပါတယ်စစ်ကောင်စီကတော့ဒီထိမှန်တဲ့ကြီးစံဟာလုံခြုံရေးတပ်တွေစီကမဟုတ်ပဲပြင်ပကလာတယ်လို့ညင်းဆန်ထားပါတယ်ကျွန်မမေခပ
ါဒါကတော့ VOA သတင်းတော်မမေခသတင်းပို့တာပါရှင်ကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အာဏာသိမ်းယူအုပ်ချုပ်နေတာကိုကန့်ကွက်ဆန္ဒပြရင်းနဲ့အဖမ်းခံခဲ့ရတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်ကလူငယ်9ယောက်ကိုတော့ပုံမှန်နှစ်ခုစီနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်။ဘယ်လိုမျိုးပုံမှန်တွေလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကတင်ပြပါမယ်ရှင်
။ကချင်ပြည်နယ်ပူတာအူမြို့နယ်ကဇန္နပြလူငယ်9ဦးဟာမကြသေးခင်ကဖမ်းဆီးခံရပြီးတရားစွဲဆိုခံရတယ်လို့ပူတာအူမြို့နယ်ဒေသခံကိုပရဏန်ကပြောပါတယ်။ဖမ
်းဆီးခံရတဲ့နောက်ဆုံးအခြေအနေများခုလုံးလ9ရက်မှာကျန်ရုံးထုတ်ဖို့ဖြစ်သွားတယ်။ခလေးကရုံးထုတ်ဖို့ဖြစ်တဲ့ဟာကိုနောက်ကျမှဖြစ်သွားတယ်လူငယ်9ယောက်ပါရုပ်ရှင်ကတော့ဟိုတဘာဝပေးရင်တစ်လေးလေးပေါ့လေအဲပုံမှန်တစ်ခုနဲ့ရှင်းခံရအောင
်တရားစွဲဆိုခံရသူလူငယ်9ဦးဟာဖေဖော်ဝါရီ3ရက်နေ့ကသမ္မတော်ကနေနိုင်ငံတော်ရဲ့အာဏာကိုခင်းလင်းခဲ့ပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြခဲ့ရာကနေအဖမ်းခံရတယ်လို့ကိုပရဏန်ကဆက်ပြောပါတယ
်အဖမ်းကြီးခံရတာသူတို့ကကောင်းဆောင်တည်တတ်တော့မဟုတ်ဘူးဗျအမှန်ဆိုတော့ဘတ်ချင်းတူတဲ့လူတွေလမ်းပေါ်ထွက်တာပဲဒါပေမဲ့ဆက်က chain lu de ne ma duru wa do kai bi le ora ko le ore lu ni duru wa su se bi yo online thau lai de online thau lai de de duru wa ti da ne chi chin dai shao na bo duru aim na le ni wo ko do ma ni che de ha ko ba lu ti le yo ma ti wo ye le ma ba ko ne sit ta ne a phan khan ya da bo
pu da wo chin thau ma phan si khan ya de lu nge nga wo ka do ko lu sun aung ti ko sin wa ko ma long phi nang aung ko san tran sai ne ko phong rot phi nan lu phi ja bi duru ye mi da su win sin ne khwe khwe ma ya wu lu so ba de lashi kichin bi nan ma le sanabya khong song le ko long chong yee phwe le ga ni sha phwe phan si mu le shi ni de lo pi jin nan myuk khan ma lu lu mai ga byo wa de
kichin bi ne ba ma phan si ba law shi le so di ni chi na ma ro ho de ni ya phan nai phan nai so le ha de a long ko pyan lu pe de da ba me mandalay chang dai ka a shin ti nya won da ro di ni chi ti ma lu pe de ni pi lo chi chu ma la light phan na shi ye nan ma ti ma light phan ni ya le shi de da me ma phan ni bi a ai ni ma light sit da le shi de
mne ga လဲနေပြီးတော့မှနှင်္ဂါလုံးလူစုလှုပ်ရှားမှုအဖြစ်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူစုလူဝေးကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့ရမှာအ ਨੇ ဆုံးလူနေရာနီးပါးခန့်ဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းပြုချက်များအရတမတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေယနေ့ချိန်ထိစုစုပေါင်းဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရသူ684ဦးထိရှိခဲ့ပြီး၎င်းတို့ထဲကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦး၊ဖမ်းဝရမ်းနဲ့အမှုဖွဲ့ခံရသူ34ဦး၊အမှုဖွဲ့ခြင်းခံရသူ3ဦးနဲ့ပြန်လည်လွတ်မြောက်လာသူ48ဦးရှိခဲ့တယ်လို့မနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ VOA သတင်းတောင်နိုင်ကောင်းအိမ်သတင်းပေးပို့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကနေ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အရသာအစိုးရလက်ကနေအာနာယူအုပ်ချုပ်နေတဲ့စစ်အုပ်ချုပ်ရေးကောင်စီကသူတို့ကိုအာနာသိန်းစစ်အစိုးရလို့ခေါ်ဝေါ်သုံးတဲ့သတင်းမီဒီယာတွေအပေါ်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူသွားမယ်လို့တတိပေးပါတယ်။ဒီအပေါ်မှာပြည်တွင်းသတင်းမီဒီယာတွေရဲ့တုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောင်စုစုကတင်ပြပါမယ်ရှင်။
ဖေဖော်ဝါရီလ၁ရက်နေ့ကစပြီးအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကန့်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြနေကြတာတွေဟာဒီကနေ့အထိရှိနေကြသေးပါနိုင်ငံအနှံ့ကနေရာဒေသအသီးသီးမှာဆန္ဒပြပြည်သူအလှအပေါင်းစုံကတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ရေးဖမ်းဆီးခံထားရသူတွေကိုအများဆုံးပြန်လည်ပေးဖို့တောင်းဆိုနေကြတာပါဒီဆန္ဒပြမှုတွေရဲ့အခြေအနေတွေကိုသတင်းမီဒီယာတွေအနေနဲ့တင်ဆက်ပေးတဲ့နေရာမှာစစ်တပ်ကိုရည်ညွှန်းတဲ့အသုံးအနှုန်းတွေပေါ်သတိပေးလိုက်တာပါသတင်းတွေမှာအာနာသိန်းစစ်အစိုးရဆိုတဲ့အတုံးနှုံးတွေကိုသတိပေးထားပြီးဆက်ပြီးသုံးနေမယ်ဆိုရင်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိရေးယူဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကမနေ့တုန်းကပြုလုပ်တဲ့အစည်းအဝေးမှာထည့်သွင်းပြောဆိုသွားတာပါ။အဲ့ဒီပြန်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေတဆင့်မီဒီယာတွေနဲ့ပတ်သက်ပြီးကျင်းပအစည်းအဝေးတွေနဲ့အညီဆောင်ရွက်နိုင်မှုကိုထိန်းသိမ်းကြမှတ်ဖို့ပြောထားပေမယ့်သတင်းမီဒီယာကောင်စီမှတာဝန်ယူထားသူတွေကတော့အာနာသိန်းစစ်ကောင်စီလက်ထက်မှာအများစုကနှုတ်ထွက်သွားပြီးဖြစ်ပါတယ်။ပြည်တွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနကတော့အာနာသိန်းစစ်ကောင်စီအာနာသိန်းစစ်အုပ်စုစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသာသတင်းတွေမှာထည့်သွင်းသုံးသွားမှာဖြစ်တယ်လို့အေဒီတာချုပ်ဦးစိန်ဝင်းကပြောပါတယ
်။အခုဆန္ဒပြပွဲတွေသွားကြည့်လိုက်လေ။အကုန်လုံးတွေ့ရမှာအာ military coup ဆိုတဲ့ဟာကြီးပဲနော်။ဒါတွေကိုပဲတောက်လျှောက်တွေ့ရမှာ။အဲ့တော့ဒီပြည်ပမှာအဲ့လိုသုံးနေတာကိုကျွန်တော်တို့ကမသုံးမနဲ့ဖုံးကွယ်ထားလို့ရတဲ့ကိစ္စမှမဟုတ်တာအဲ့ဒါဆိုရင်မီဒီယာမဟုတ်တော့မီဒီယာကအာတကယ်ပြင်ပမှဖြစ်နေတဲ့ဟာကိုထင်ရမယ်လက်တွေ့ဘာတွေဖြစ်နေလဲဆိုတာကိုပြောပြရမယ်အမှန်တရားကိုပြောရမယ်နော
်ရုံးမြင့်တန်ညာအခမဲ့လွှင့်နေတဲ့ line တွေထဲမှာသတင်းအသားပေးတဲ့မီဒီယာတစ်ခုဖြစ်တဲ့မြင်းစီမာကတော့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးထုတ်လွှင့်ခွင့်ရဆိုင်ခံလိုက်ရပါတယ
်ဥပဒေကြောင့်ညှိမယ်ဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီစစ်ကောင်စီကိုအာဏာလွှဲပေးလိုက်တယ်ဟဲ့လားအနာကိုထိန်းခိုင်းလိုက်တဲ့ဒါမှမဟုတ်အခြေခံဥပဒေရသူတို့ကပဲထိန်းသိမ်းတာမြောက်ပါတယ်ဆိုတော့ဟာကိုသုံးဖြတ်ပြီးတဲ့ခုံယုံတို့တရားယုံတို့မရှိဘူးကိုယ့်ဘက်ကိုစွန့်ချက်တင်ကိုယ့်ဘက်ကိုသုံးဖြတ်ချက်ချအဲ့ဒါလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲ့ဒီနောက်ကိုအဲ့ဒါကိုလိုက်နာဖို့ဆိုတဲ့ဟာကတော်တော်ဟိုမဖြစ်နိုင်တဲ့ကိစ္စပဲလေနော်မီဒီယာကတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်စဉ်းစားရတာပဲဟဲ့လားကျွန်တော်တို့ကဝါဒပြမဟုတ်ဘူး
ရုပ်သံအခမဲ့လွှင့်နေတဲ့ line တွေကထုတ်လွှင့်ခွင့်ရပ်ဆိုင်ခံရတဲ့အထက် DWB သတင်းဌာနနဲ့အပါအဝင်ဖြစ်ပါတယ်။စကောင်စီဘက်ကမီဒီယာတွေအပေါ်အသုံးနှုန်းသတိထားဖို့တတိပေးနေပေမဲ့ DWB သတင်းဌာနကတော့တိုက်ရိုက်မှုအတိုင်းသာစပီးရေးသားတော်မှာဖြစ်တယ်လို့သတင်းဒါရိုက်တာဦးခင်မောင်စိုးကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီ House တိုင်းအနေနဲ့ကတော့အာဏာသိမ်းအစိုးရနဲ့အာဏာသိမ်းခံတဲ့ NLD အစိုးရပေါ့ဒါပဲတုံတာလေဒါကတော့ကျွန်တော်တို့အနေနဲ့တော့တိတ်ပြောင်းလဲဖို့မရှိပါဘူး။
အနာသိန်းစစ်အစိုးရဆိုတဲ့အသုံးအနှုန်းပေါ်မနေ့ကသတိပေးထားပေမဲ့သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြချက်အရဆိုရင်တော့ဆေးအာဏာရှင်ဆေးအာဏာသိမ်းမှုအနာသိန်းဆေးအာဏာရှင်အနာသိန်းစစ်ကောင်စီလိုသာသုံးစွဲနေတာကိုတွေ့ရပါတယ်။လမ်းမထွက်ဆန္ဒပြသူတွေကလည်းအနာရှင်အလိုမရှိအနာသိန်းစစ်အစိုးရအလိုမရှိဆေးအာဏာသိမ်းမှုအလိုမရှိဆိုတဲ့စာသားတွေကသာရှေ့ရတွေကအတိုင်းကန့်ဆောင်ဆန္ဒပြနေကြသေးပါဆီယနာတိန်နာရဲ့နောက်ဆက်တွဲလမ်းမော်ဆန္ဒပြသူတွေရက်ွက်လုံချိုရေးတာဝန်ယူထားတဲ့ပြည်သူတွေအပါအဝင်အကြမ်းမဖက်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုစီဗီယံလုံဆောင်နေသူတွေကိုပါဖမ်းဆီးအရေးယူတာတွေဖြိုခွင်းမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေသာမကတည်ဆုံးခဲ့ရသူတွေလည်းရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့တုန်းကမြန်မာအရေးဆွေးနွေးခဲ့တဲ့အထက်မြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အပါအဝင်အကြမ်းဖက်တာတွေရပ်တန့်ဖို့ကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ရှင်။
ဒါကတော့ VOA သတင်းတောက်စုစုဖြစ်ပါရဲ့ရှင်။ February 1ရက်နေ့တုန်းကအာဏာသိမ်းခံရပြီးတဲ့နောက်ပိုင်းရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုညအချိန်လူတစုဝင်ရောက်ဖောက်ထွင်းခဲ့တာနဲ့ပတ်သက်လို့ NLD ပါတီကရဲစခန်းမှာအမှုဖွင့်ထားပါရယ်။ဒီအပေါ်ရဲအနာပိုင်းတွေဘက်ကဘယ်လိုမျိုးတုံ့ပြန်ကင်တွယ်နေပါသလဲ။ဒီကိစ္စနဲ့ပတ်သက်လို့ NLD ပါတီရုံးချုပ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါရယ်ရှင်။
ရန်ကုန်တိုင်းဗဟန်းမြို့နယ် NLD ပါတီရုံးချုပ်ကိုဖေဖော်ဝါရီ9ရက်ည10နာရီမှာလူတစုကဖောက်ထွင်းဝင်ရောက်ခဲ့ရာကြောင့် NLD ဘက်ကသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တင်ကြားခဲ့တယ်လို့ပြောပါတယ်။ဒီအမှုကိုဖေဖော်ဝါရီ17ရက်မှာတပ်တေကံပစ္စည်းနဲ့တရားလိုထွက်ဆိုချက်တွေယူမယ်လို့ဗဟန်းမြို့နယ်ရဲစခန်းကအကြောင်းကြားထားပေမဲ့မလာခဲ့ကြောင်း NLD ပါတီဝင်ဦးစိုးလီကပြောပါတယ်။အဲ့ဒီနောက်ပိုင်းလဲဗဟန်းမြို့နယ်ရဲစခန်းကိုအကြိမ်ကြိမ်သွားပြီးအမှုတပ်တွေစစ်ချက်ယူပေးဖို့တောင်းဝန်ရှိသူတွေကိုတိုက်တွန်းခဲ့ပေမဲ့ပြတ်ကွက်ခဲ့ကြောင်းသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ22ရက်နေ့မှာကြာတော့ဦးလေးတို့စီဝေးထိုင်ဦးလေးတို့ဒီလူကြီးတွေဒီရုံးချုပ်ဖောက်ထွင်းခံရတာနဲ့ပတ်သက်တော့အခုတက်တင်ကပစ္စည်းတွေမှာအခုဆက်ဆွေးချက်တွေလည်းမရှိဘူးတို့တွေဘာတွေဆက်လုပ်လဲတို့ကတော့ရှောင်နေပြီပြောရတယ်အဲ့တော့ဦးလေးတို့မင်းရအစည်းအဝေးတွေပြီးတော့ဒီနေ့တော့ဒါသတင်းစာရှင်းလင်းပွဲလေးတစ်ခုဦးလေးတို့လုပ်မယ်ဆိုပြီးတော့ဒီအခြေအနေရရကိုဒါသတင်းမီဒီယာဖွင့်
ဖေဖော်ဝါရီ7ရက်ည6နာရီမှာဗဟန်းမြို့နယ်ရဲစခန်းကဒီအမှုကိုလက်ခံခဲ့ပါတယ်။အဲ့ဒီနောက်ပုံမှန်429 459နဲ့အမှုဖွင့်ပေးထားကြောင်း15ရက်နေ့မှာအကြောင်းပြန်တယ်လို့ဦးစိုးလေးကပြောပါတယ်။စာရွက်စာတမ်းတွေနဲ့ဗန်းစရင်းတွေယူဆောင်သွားတယ်လို့ရုံးလုံးကျုံရေးကင်မရာစနစ်တချို့လည်းဖျက်ဆီးခံရတယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခဏတာပိတ်ထားတဲ့ NLD ရုံးချုပ်ကိုဖေဖော်ဝါရီ7ရက်နေ့နေ့လယ်ပိုင်းမှာရုံးတောင်ဝန်ရှိသူတချို့ကပြောင်းဖွင့်ခဲ့ပြီးအဲ့ဒီနေ့မှာပဲရဲကားတစ်စီးရုံးအနီးနားဝန်းကျင်မှာစောင့်ကြည့်နေသလိုဖောက်တွင်းခံရတဲ့ဖေဖော်ဝါရီ9ရက်အထိအဲ့ဒီရဲကားရှိနေသေးကြောင်းဦးစိုးလေးကပြောပါတယ
်ဒီလိုအခြေအနေမျိုးမှာဒီလိုလုံခြုံရေးရဲကားတစ်စီးရှိတဲ့နေရာဒီနေရာကိုလာပြီးတော့ဖောက်ထွင်းဝင်ရောက်ဖို့ဆိုတာတာမန်တစ်ခုမှဖြစ်တယ်ဦးလေးတို့ပြောပြီးဦးလေးတို့ CCTV မှတ်တမ်းအရာနော်ရဲဝုစုံနဲ့ပုံကူတွေပါတယ်စေတဝုစုံနဲ့ပုံကူ CV ဖောင်းနဲ့ပုံကူတွေပါတယ်။နောက်အရက်ဝဆိုတာထဲမှာ SP လည်းပါနေတာပဲ။ရက်ွက်ကကုချွေးမှုတွေလည်းပါနေတာပဲပေါ့သဘောက။အဲ့တော့ဥလိလိကမတရားခံတာ။နောက်အဲ့တော့တရားခံဘလူတွေဖြစ်နိုင်ကြလေဆိုတာလေ။အားလို့လည်းအားလို့မှန်းလို့ရပါ။
တတိကံပစ္စည်းရေးသိမ်းဖို့ကိစ္စ KLOC ကထွက်ဆိုချက်တွေယူဖို့ကိစ္စတွေကိုဗဟန်းမြို့နယ်ရဲစခန်းကပြက်ကွက်နေရတဲ့အတွက်ပရမအဆင့်အနေနဲ့စာပေးပို့မှာဖြစ်ပြီးစပီပြက်ကွက်ရင်တော့ခရိုင်အဆင့်တိုင်းအဆင့်အဲ့ဒီနောက်ပြည်ထရေးဝန်ကြီးဌာနအထိအဆင့်ဆင့်တိုင်ကြားသွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ15ရက်မှာလဲရဲကားအမြောက်များနဲ့ရဲအင်အား100လောက်ဟာ NLD ရုံးချုပ်ကိုရောက်လာပြီးဗဟုလုံးမှုဆောင်တွေဖြစ်တဲ့ဦးအောင်ကြည်ညွန့်နဲ့ဒေါ်မေဘူးဝင်းမြင့်ကိုလာရောက်ရှာဖွေကြပါတယ်အဲ့ဒီနောက် NLD ရုံးချုပ်ရှေ့ကိုလူအင်အားထောင်ချီရောက်ရှိလာပြီးဝန်းရံခဲ့ပါတယ်အဲ့ဒီနောက်ဖမ်းဆီးခြင်းတဲ့သူတွေမတွေ့ရတဲ့အခါမှာညှိနှိုင်းမှုတွေရပြီးရဲတပ်ဖွဲ့ဝင်တွေကိုပြန်ရှုပ်သိမ်းသွားပါတယ်
ဒါကတော့ VOA သတင်းတောက်ကိုစောထက်သတင်းပေးပို့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနောက်တနေရာမှာအခြေချနိုင်ဖို့အတွက်ပို့ပြီးတော့စူးစမ်းနေကြပါရယ်။အဲ့လိုရေလမ်းခီးနဲ့တွားနေကြတဲ့အတွက်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးတော့ဒုက္ခမျိုးစုံကြုံရတဲ့အပြင်စိုက်ကရနိုင်ငံတွေမှာလည်းဖမ်းဆီးခံရတဲ့အခြေအနေတွေကြုံနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပါမယ်ရှင်
။ရခိုင်မြောက်ပိုင်းကနေတင်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီခိုးလုံရာ
Bangladesh Nangan Kos Bazar Kienga, a Chimazong Dokades Kani Pide, Kutu Balone, Balukali Dokades Kaniga, Ruhina Dokaderiha, Midazula, Truboashi Dre, Pilebingo, Salirine, Trakwani Jare, Lu, Balukali Dokades Kanga, Ruhina Dokade, Ujom Yinga Pyobiavari,
and the man Pilema, Nyopani, later Zizi, Ruhina Dokazi, Usaja Pawan Nejong, Kenro, Dati Yawari. Adiyaro de Kudu Balan Dokaze Sakan Sire, General Balu Kali, Dokaze Sakai, G Sire, Dokaze Sakani, Amyakon, Luria, Doka Yara Ru, Generoa, Tati Yawal. I think Tumare, Bajanja Tungole, Luria, Anya, Akiatuani, Yara Gutiare, Edi Dokaze, Bajan Bilu, Twane Yara, Lessi, a good General Vilade, Dokaze Sakama, Solo Nejara, Limido, Sinidao. Mamabeda, Mengene, Lenja, Dai, Sonya, Losan, La Yimashi, Yakutapa, Yana, Timujong, Uwe, Kenoroye, Lenja, Wepa Nirago, Mintea, the Pin, Yazia, Lemashi, Pitia, Ogane, Echanta Yamotaku, Yazim, Las, Vido Elu, Yacha, Mantana, Luria, Tokwa Jara, Gotiavari.
A Columio Pilema, Atabe, and yet. ที่ขยายได้ที่ดูข้ามยุ่งจงนี้ได้ด้วยลูกองค์กูเรียตข้าวหน้าไม่ยอมจับบุรุษหญิงข้างสาวนี้เนี่ยดูข้าเด็กสังเกตวิ่งแค่นี้ไปกันเลยปีนี้ไปลงโซนนี้จับอะไรลูกองค์กูเข้าใจยังคงเนี่ยไม่เคยจับบุรุษหญิงแต่ความพอมันเนี่ยการจับบุรุษหญิงอ่ะยังได้ใช้ตรงเนี่ยราชีเลยน้องบินลาเดียสี่ยาไปก็อ๋อ
อันนี้ได้ใช้ตรงเนี่ยจระโอเคอย่างไรที่โรฮิงญาดูข้าเดรีเนี่ยยับยั้งยึดตัวกูโรฮิงญาดูข้าเดรีปะกาบลูมยาหนูนี่จะสิเลยบลูโซยินจะสิเลยแม่มาเบก้าโรยเนี่ยเชียร์ที่อาร์โรตัวที่เชียร์นายเชียร์ผู้ชายอาจารย์ตลกองที่เราโรฮิงญาดูข้าเดรีเนี่ยยี่สองสิบสามอาจารย์ตลกองนั่นเองตะการตั้งไว้ใช้ตรงเชียร์ตลกองตัวมีตะกูกูเนี่ยตัวเล็กขนาดมีสิบเอ็ดบาทเองอันนั้นเป็นมุจจัง
ผู้วิ่งลุยยาสู้ยิงไม่จ้าวเลยอะคุณลุงมีรู้หินยาหรือเปล่าเนี่ยเป็นอะไรสู้ยิงไม่ได้ล้านในใจมาเว้ยรู้หินยาสุดเลยต้องกูเล็กขึ้นมาทารีมีมันยังเป็นมาอะคุณล่ะสิโอ้ช่วยอาณาจ้าวเล็กกาลาพินิเดจ้วยดูข้าเดรียเนี่ยเป็นยี่การอไม่ยิ่งไม่อาพินิเซ่พี่ปาร์เรชิน
VOA American dan Yotan Radio Tolun Murigo, Nazin, American Bianzu, Washington Murogani, Tayai Tolun Tinset Binibari. Joru Pan Yumune, Lindo Media Robsin, Tomorrow VOA Mimawa, Internet Samina Psite, Pamis.VOAnews.comale, Jishu Nasin Naimari. Tomorrow Internet Saminago, Winjilumia, the Chan Nau Nilandaku Nine, Siphon Link Pite, 8473748.info Sure, Weblay Sao, Yaitelai Dane. Tomorrow viewing the Mawai, Bema Saminago Yoshi Namari 8473748.info Dab in Lumukoye Saminari Pite, YouTube net Twitter Saminari Ganile, Nasin Tishu, Trinigo Pashulu Yavari. Viewing the Mawai, YouTube Laysaga, YouTube.com/ VOA Burmese Channel Pipari, Salomonga, VOA BURMESE, CHANNEL Pipari. YouTube Saminago Yabi Swing, VOA Burmese Lo Yaita Line, tomorrow Saminago Yamai Mari. Twitter Masuino, twitter.com/ VOA Burmese Pipari. Salomonga, twitter.com/ VOA BURMESE Pipari. Athena Tolan Zedigo, SoundCloud Ganatan Zinazino, SoundCloud.com/ VOA Burmese Pipari. VOA American, then, Yotane Radio Tolan Zedigo.
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့အမေရိကန်ပြည်တော်စုမှာရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့တွေဘယ်ဘက်မှာရပ်တည်လဲဆိုတဲ့မေးခွန်းနဲ့စပြီးတော့ချဉ်းကပ်သွားဖို့ရှိတယ်လို့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ် CRPH ကတာဝန်ပေးထားတဲ့ဦးထင်လင်းအောင
โอเคกูทีนี้เอาพี่น้องสุดๆกูจะพูดกับมือเย่ในงานก้าเสสันยี่กูจะเลี้ยพี่แค่เชิงการเรื่องสุดที่ยาเรื่องวันดาวาร์กมีอะไรมิงลาบะ
มิงลาบะกูจะได้นอเล่พี่ก็ยังรักวันดาวา
ร์โอเคประมาณนี้จะน้องกูทีนี้เอาเย่น้องจงยาสุนลีบกูทีนี้เอางาจงดงซาตีตะขาในงานยี่จะน้องเล่พี่แค่กูจะลุจน้องตีท่าเลยไอ้น้องจงยาสุนจริงเลยจริงเสียงเปล่าวะล่ะ
โอ้จะน้องก้าวันนี้จังนะฮะโมเบียทางกูอยากกูจะงาคุณมาสาบิโรวันนี้ยาวดาวะไอ้กูจะชอบกูจะเชื่อเดียวกูจะชอบกูจะเชื่อยี่กินอยู่เลยจันทร์ว่าป่าวเองดูชาเก็บเลยนอกจากนักทางกูเนี่ยมาแล้วจันทร์ว่าจีนี่เป็นยันต์ได้กูย้อนชีวิตไทยอ่ะพี่รอไอ้ที่มาพี่เดียยี่กินมาจันทร์ว่าสันนิยมไอ้ทางจะเกี่ยวกันเนาะไอ้ทางจะเราคนนี้ชาพี่รอ
โอเค
คนนั้นเนี่ยชาแข่งอะไรวะไอ้มาเราช่วยเราเดี๋ยวนี้เตรียมอะไรเราไม่รู้จันทร์ว่าเนี่ยเนี่ยเชื่อละจันทร์ว่า
โอเคแบบนี้สรุปดีพี่น้องทุกท่านกูจะพูดกับมึงกันในพี่รอกูเลยมีกูที่เลี้ยงกูในงานการเสสันยีกูจะเลี้ยพี่ลูกผู้ด้วยกันแล้วเนี่ยข้ามากูที่เลี้ยงนี่เนี่ยก็เฮลูอันนี้นี่บอกได้ยัดตีเจเน่ด่ากูเล็กขังเกล้าวเลย
จากการเราเชื่อมาเลยกูจะเดี๋ยวเลชี่ลูดูกันในพี่รอเทียวเองแม่ไปพี่รอเทียนไล่เด็กสุยากูทีหลังเนี่ยกายน่าเรื่องลูดูกันในพี่รอในเจียนพี่รอโอ้ล่ะที่แม่ยีไปกูมาตั้มเอาสูบพี่รอเล่าอะไรกิจการก็มาห้องมาแฟนในกิจการเราดูได้ที่นี่นะครับจังหวะว่าท้าวมาแข่งไหนไอ้รถมันเดียวกันนี่ยัดดีไหมสุดพี่รถจังหวะว่าท้าวเล็กแข่งกันแล้วใช่ปะ
โอเคกูถึงเรื่องกูกูรู้ในงานงานเสสัยกูจะเลยพี่ท้าวปีเดียดตีเทมาเว่ท้าวเดาสาวกูเลยเว่กูรู้แล้วมันก็เสียงตู้เต็มมาพี่เสียบีชกับท้าวปีท่าเราจังหวะดูยาวไปสรุปท้าวเดาสาวเนี่ยกูถึงเรื่องเนี่ยจ่ายมาเยอะเสียด้วยยาวไปละท้าวเดาสาวก็กูเป็นมาเมียยาวดีไปเลยเนี่ย
โอ้จังหวะเสียด้วยมียาดีกว่าเมียท้าวเดาสาวเนี่ยตู้เป็นมาชีเลสก่อนเล
ยจังสรุปกูที่นี่เอาดีในงานเด็กก็เสสันยีกูจะเลยนี่เนี่ยปัตมาโซภาษาลูกผู้ซีซินท่าบาดเลย
จันโอปัตมาฮูซงก็รอดเช็คเข้ามากูด้วยท่าพิธาก็รอจันโอดีมาชีนี่แหละแต่วันนั้นนี่แต่ยูนี่ยามาแต่ยูบ่เนาะนิวยอร์กมาชีไหมแล้ววอชิงตันดีซีมาชีไหมอะไรซาชิทเป็นบ่อะไรแต่ยูนี่มาชีนี่แหละวันนั้นนี่กูจันโอรู้ก็เบเบ้มายัดที่มาเลยสุดท้ายมีเนี่ยจันโอรู้ว่าเชิงกับตัวกูชิบาร์เลยเนาะ
โอเค
เลสซี่ตัวจันทร์รู้ดีลูรู้ก็ยุ่ยเช่นเดียวกันเลยกูจะเรียนเนี่ยพูดจีด้าแต่ซีอาร์บีเอชเนาะจะสาวแคมล่าลูเชียนตามมาห้อยเองตัวจะเข้าเช้ามาเยี่ยมล่าตัวเดียร์ไปมาเยี่ยมล่าอาร์มาไปมาเยี่ยมล่าสุริฮาวจันทร์รู้ว่าทราบอยู่เช่นกันพี่รู้ส่วนนี้ต้องมาพิจารณา
เลยอะไรลูเช่นกันส่วนนี้ต้องมาคิดสักอย่างเพราะเราที่เอาเงินมุ่งยานให้แม่ลูกย้อนเล่นท่าบ้านเลย
ฉันเอาตัวลีร้องเพลงเล่นท่าเลยพี่อ่ะพี่ลูเลสุรอตัวรีก้าปัญญาได้เล็บชิดเลยในงานงามาปารีพิพิญนี่ละพิพิญนี่เลสุรากุเลตัวรีอ่ะตีชีนี่เลยปกุริชิดเลยเราดูว่าเดิมมาเนี่ยอารมาอุนะตัวเพื่อจะตีไหนเนี่ยยังยังดูชีเลยปกุริเล็บชิดเลยเออตัวอ่ะฉันเอาเดิมมาเป็นมาปาลามิสุรากุรอฉันเอายงจีท่าเลยพี
่โอเคกูทีนี้เอาเยรีในงานก็เสสันยีโจงอ่ะอเมริกันดีลองซูเยรีแลนด์ปีเนี่ยเราคุ้นสกับเจ้าหนี้เดชินีเดปีเนี่ยมาพ่นท่าพ่นเนื้อจันทร์ตีท่าเลยก็เนาะดีเฟรย์ละนั่นเซนียนี่มาซาพ่นเนื้อจันทร์ตีท่าเลยกูทีนี้เอาอะไรดีมาโยงใส่มาว่าเจ้าเนาะอเมริกันชีไซบ์สรุปอเมริกันชีไซส์สุดแรกขาจารอดีอเมริกันซูยาอเมริกันกูไม่ได้รู้ดอกเบกูมาเย็นเนี่ยปัตตาปีโรปูปีโรอะไรแท้ๆวงๆที่ดีๆเนี่ยตัวปีบูเจ้าสูบที่ดูเสสับบูชิลีเมลูจนน้าเลยท้าบาร์เลยกูที่นี่เอาบาญ่าซาลูท้าบีบาร์บีเลยคุณยาเบลูลูกตัวบุยโอยอลินท้าซีซันท้าบาร์เลย
โอ้รักกันดีนี่มันเนี่ยเบจโนยังน้องที่สเตทดีพาร์ตเมนต์อ่ะปกติเนี่ยตัวบุตรกูจโนสาบีโรคอนแทคลูกบีบาร์บีตัวบักการีบีโรพี่แอมบีโรเจ้าหน้าพี่แอมจ้าลาตีบาร์บูเอริฮากับปัตมาอุดมชีลันบอนอ่ะพิลชินยังน้องอ่ะยังมาบีมาดาวน์จ้าเอเดเดอร์มิชเชลเนี่ยตัวบุเลยจโนรูซีซันท้าบาร์เลยอะไรที่เราเลยสาบิโรจโนรุลันทาบิบาวีดีมาแต่งงานกันเลยจโนรุกันที่ดับมันกูสาบูราโรธรรมดาสิวสาบูราโรสราวจโนรุดีวอชิงตันดีซีเพื่อเรียกเอาเมริกามาชินีเพื่อเรียกกงลงกันที่นี่ที่นิวเทลวายบิโรลูกทากเกอร์ซีซันเลยละสิบาเลย
โอเคสโรอเมริกันชิซายสโรอเมริกันสุยาปีงกงเรลุดดอเปียนดีอเมริกามาชินีเดแต่งงานดีกูแต่งเพื่อเรียกูยอที่จะพูดซีซันเลยเป็นลูกสิบาเลย
อะไรหากูเลยจโนรุซีซันทาบาเลยแต่เมื่อเบลูเบบุงเชงกันเมสราวจโนเฟรนเนี่ยไดเมนบิโรมาจโนเราเซตปอมมาဖြစ်ပါတယ
်โอเคกูทีนี้กูน่ะပြောတော့จโนနားလေတာကပထမဦးဆုံးခြေလမ်းကတော့ဒီမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်ဝင်နှန်းတွေကိုစပြီးတော့ထိတွေ့သွားမယ် CRPH ကိုထောက်ခံမှု CRPH ကိုဝင်ရမှု CRPH ဘက်ကပဲရပ်ဖို့ဆိုတာမျိုးပြောမယ် ဆိုတော့အဲ့ဒါအပြင်ကိုတင်လေးအောင်နောက်ထပ်အရေးကြီးတဲ့အလုပ်ကဘာဖြစ်လိမ့်မယ်လို့ပြောလို့ရမလဲ
နောက်ထပ်အရေးကြီးတဲ့အလုပ်ကတော့အခုကျွန်တော်တို့ကတန်ဝန်တန်းတွေကတကယ်လို့များသူတို့ကတစ်ဖက်မှာရက်မယ်သုံးလို့ရှိရင်ကျွန်တော်တို့ဘက်ကိုရက်မယ်ဆိုရှင်အဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကရှေ့ဆက်သွားရမှာဖြစ်တယ်အဲ့ဒါကို CRPH ကပဲဆုံးဖြတ်ပါလိမ့်မယ်နောက်ထပ်အခြေလှမ်းအနေနဲ့ကတော့ကျွန်တော်တို့ကခုနကတော့ State Department ကိုကျွန်တော်တို့အများကြီးချဉ်းကပ်မယ် sorry State Department ကိုချဉ်းကပ်မယ်ပြီးလို့ရှိရင် State Department ကနေပြီးတော့သူတို့ရဲ့ sanction တွေကိုကျွန်တော်တို့ကအခုဆိုလို့ရှိရင်သူတို့ပြောထားတာရှိတယ်လူတို့ကိုမထိခိုက်မဲ့ sanction မျိုးပေါ့ပိုတော့ဆိုလို့ရှိရင်သူတို့ sanction လုပ်လိုက်တယ်လူတို့ကိုထိခိုက်သွားတယ်နော်ဒီစေဆိုးရ official တွေကိုဟိုကြပေါ့တရားရှိတွေကိုတည့်ရထိခိုက်တာမျိုးနည်းနည်းပါးပါးပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ PR ပေးပြီးတော့လုပ်ဆောင်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါတယ်ခက်ခဲတွေရှိမှာပါပဲရင်ဆိုင်ရတာတွေရှိမှာပါပဲကိုယ်တိုင်အောင်နေနဲ့ဘယ်လောက်ခက်ခဲမဲ့ဘလူးချင်းတွေရင်ဆိုင်ရမယ်လို့ကိုတွေ့ချက်ထားတာရှိပါတယ
်။အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်။နောက်တစ်ချက်ကကြတော့ State Department ကလည်းအခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်။နောက်တစ်ခါဟို American သမရအခု Joe Biden ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့ခက်ခဲဆိုတာကတော့ရှိမှာပဲ။အဲ့မဒီခက်ခဲတွေကိုကြော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ရပ်တည်နေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမို့လို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးလုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်ကြတယ်
။ဟုတ်ကဲ့။ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးရုံးမှာနောက်ထပ်တဲ့တွဲလို့ဆောင်မဲ့လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါသလား
ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အဖွဲ့အစည်းနဲ့လှုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ဒါရှိတာပေါ့အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းချက်ထွင်ပြီးတော့လှုပ်ဆောင်သွားမှဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီမြန်မာအကြီးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်ဆော့လို့လာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုတင်းလင်းအောင်လည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာအတွေ့အကြုံရှိတဲ့လူတွေတဲကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာဆက်ဆံရေး CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့လက်ရှိပြည်တွင်းမှာနေတတူဘောဟလာဒီဆီယနာသိန်းနာကိုစန့်ကျင်ကန့်ကွက်ပြီးတော့ဇန္နာပြနေကြတဲ့လူတွေ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေဒီလူတွေအတွက်ကိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ကျွန်တော်တို့နေ့စဉ်သတင်းတွေမှာလည်းတွေ့နေရတယ်မီဒီယာတွေမှာဒီဆိုရှယ်မီဒီယာတွေမှာလည်းတွေ့နေရတယ်ကျွန်တော်တို့ရင်ထဲမှာတစ်ဆက်မှမကောင်းဘူးသူတို့အတွက်เนาะအဲ့ဒီအတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဒီမှာလဲပဲကျွန်တော်တို့ကနေမိတ်ညမိတ်အေးရေးပြက်ခံချိန်ကုန်ခံအဲ့ဒီကိစ္စတွေအတွက်ကိုလုံးပန်းပြီးတော့သူတို့နဲ့တသားတည်းရှိနေပါတယ်ဆိုတာကိုလည်းကျွန်တော်တို့တောက်လျှောက်ပြလာခဲ့ပြီးဖြစ်ပါတယ်เนาะချိန်ဆက်ပြီးတော့လဲသူတို့လွတ်မြောက်ဖို့အတွက်သူတို့ရဲ့ဒီမိုကရေစီပြည်လမ်းဖြောင့်ပြူးသွားဖို့အတွက်ကျွန်တော်တို့ဒီမှာဆက်လက်ပြီးတော့ခွန်အားရှိသည့်ညံစွမ်းရှိသည့်စူးစမ်းနေပါဘူးအဲ့ဒါကတော့ကျွန်တော်ကြိပေးရပ
ါဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးယုံဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့ဟလာပြည်ပအစိုးရတွေတန်တမန်တွေအဖွဲ့အစည်းတွေစသည်အားဖြင့်ဟလာထိစပ်ရတာရှိသလိုအမေရိကန်အပါအဝင်ပြည်ပနိုင်ငံဒီဒီမှာရောက်နေတဲ့ဟလာမြန်မာဒီမိုကရေစီရေးကိုဝန်းရံအားပေးထောက်ခံတဲ့အချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိမြန်မာနိုင်ငံသားတွေရှိမယ်ပြည်ပမှာရောက်နေတဲ့လူတွေရှိမယ်ဟလာသူတို့တွေလည်းပဲနေရာအသီးသီးမှာနေစဉ်လိုပဲဟလာတန်ယုံတွေရှိမှစန္ဒပြကန့်ကွက်နေကြတာတွေကျွန်တော်တို့တွေ့ထားရပါတယ်အခုလိုမျိုးပြည်ပမှာရှိနေတဲ့မြမအရေးဝန်းရံသူတွေကိုရောဟိုထင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါကြပါသလဲ
အော်သူတို့ ਨੇ ကျွန်တော်တို့ကစပြီးတော့အာနာသိမ့်တဲ့နေ့ကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိဆက်နေတာရှိတယ်ကျွန်တော်တို့အမြဲတမ်းလဲမီတင်တွေထိုင်နေကြတာရှိတယ်နေ့တိုင်းနေ့ပါနေ့တိုင်းပေါ့နော်နေ့တိုင်းနေ့ပါတော့မဟုတ်ဘူးနေ့တိုင်းနေ့တိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်အဲ့တော့သူတို့ ਨੇ ကျွန်တော်တို့ကတော်ကြီးကလေးကပူပေါင်းပြီးတော့လှုပ်ဆောင်နေတာရှိတယ်အဲ့တော့မပူတကယ်ကယ်၍မြန်မပူပေါင်းရသေးဘူးကျွန်တော်တို့နဲ့ဆက်သွယ်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကိုဆက်သွယ်ပါကျွန်တော်တို့ရဲ့ website ကိုစာပေါ့ပေါ့နော် page တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်စီကိုတည်းရဲ့ဆက်သွယ်လို့လည်းရပါတယ်ကျွန်တော်တို့ဒီလှုပ်ဆောင်နေတဲ့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်စီဆက်သွယ်လာတာလည်းရှိပါတယ်သူတို့ရဲ့ plan လေးတွေပြောပြဖို့အတွက်အဲ့လိုမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်အဲ့တော့အကုန်လုံးဒီနိုင်ငံမှာပဲရှိရှိနိုင်ငံတကာမှာပဲရှိရှိ ကျွန်တော်တို့ကအကုန်လုံးပူးပေါင်းဆောင်ရွက်ဖို့ကျွန်တော်ဖိတ်ခေါ်ပါတယ်။အဲဒီလိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ရက်ကလည်း Global Action Call ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲဒါကတရုတ်တန်ရုံရှိမှသွားပြီးတော့နိုင်ငံတကာမှာတရုတ်တန်ရုံရှိမှသွားပြီးဆန္ဒပြတဲ့လှုပ်ဆောင်မှုကျွန်တော်တို့လှုပ်ဆောင်ပြပါတယ
်။ဟုတ်ကဲ့။ကိုထင်းလင်းအောင်ဗာများဖြည့်ဆွတ်ပြောချင်ပါသေးလဲခင်ဗျ။
ကျွန်တော်တို့ပြည်သူတွေကိုပဲထပ်ပြီးတော့ပြောချင်ပါတယ်။ပြည်တွင်းကပြည်သူတွေကိုအားမငယ်ပါနဲ့။ကျွန်တော်တို့ဒီမှာရှိသမျှ Democratic အင်အားစုတွေအားလုံးကသူတို့နဲ့တန်းတူဆိုလိုတာကသူတို့လိုတော့ပြည်တွင်းမှာတော့ကျွန်တော်တို့ကမခံစားရဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဟာလည်းသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။တော်အားရပေးနေပါတယ်သူတို့အတွက်ကျွန်တော်တို့လွတ်မြောက်ဖို့အတွက်ရုန်းကန်ပြီးတော့စူးစမ်းပေးနေပါတယ်လို့ပဲကျွန်တော်ခင်ဗျားကပါတယ
်ဒီပွဲအနိုင်ရမယ်လို့ရောကိုထင်းလင်းအောင်အခိုင်အမာယုံကြည်ပါသလား
ဒီပွဲကနိုင်ကိုနိုင်ပါဗျဓမ္မဆိုတာအာတမကိုအမြဲတမ်းနိုင်ရ
ကိုထင်းလင်းအောင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုထင်းလင
်းဒါကတော့ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်းလင်းအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အင်္ဂါနေ့ညဘက်အစီအစဉ်တွေကို VOA မြန်မာပိုင်းကနေပြီးတော့တားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပါရှင်ဒီကနေ့ February 23ရက်နေ့အတွက်မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi ဟာကြာသာရင်းနေကြရင်မြန်မာနိုင်ငံကိုနေချင်းပြန်သွားရောက်မယ်လို့ပေါ့ကြားခဲ့တဲ့အစိုးရညှိနှိုင်းစာတစ်ခုထဲမှာဖော်ပြထားပါတယ်။ February 25ရက်နေ့ကြာရင်နေပြည်တော်နိုင်ငံတကာလေဆိပ်ကိုရောက်လာမယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဆက်ရောက်ထွက်ခွာချိန်မှာလေဆိပ်အေကန်မဆောင်ကိုအသုံးပြုဖို့အတွက်ညှိနှိုင်းတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ရုံးတွင်းစာပေါ့ကြားထွက်လာခဲ့တာပါ။ဒီစာဟာအမှန်ဖြစ်တယ်လို့အတည်ပြုကြောင်း Writers သတင်းဌာနရဲ့သတင်းမှဖော်ပြပါရယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဂျာတာဘရင်းနေမနဲ့မြန်မာနိုင်ငံကိုရောက်လာပြီးတော့ညနေပိုင်းမှာပြန်မာဖြစ်တယ်လို့ဆိုထားပါရယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီဟာလောလောဆယ်မှာထိုင်းနိုင်ငံမှာရောက်ရှိနေပြီးတော့အဲ့ဒီကနေဒေတာရင်းတခြားနိုင်ငံတွေကိုသွားကောင်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရတဲဂူဖိုင်ဆယ်ရှားကပြောပါရယ်မြန်မာနိုင်ငံကိုသွားမသွားဆိုတာကိုတော့သူကအတည်မပြုပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေထဲမှာဆွေးနွေးအဖြေရှာနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကဦးဆောင်စူးစမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဒီငြိမ်းချမ်းစွာဆန္ဒပြနေကြတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့အတွက်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်ပြစ်တင်ရှုံးချတယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းယူအုပ်ချုပ်နေတာကို G7 အဖွဲ့တညညထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့အစွမ်းကုန်ထိထိန်သိမ့်သိမ့်လှုပ်ကြဖို့အကြညာချက်မှတိုက်တွန်းပါရယ်လက်နက်မဲ့ပြည်သူတွေအပေါ်ကြီးအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူးငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုံရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံသားဝင်ကြီးတွေကပြောပါရယ်ဒီအာဏာသိမ်းမှုအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုံရက်တွေကိုလည်းသူတို့ကအာဏာသိမ်းတဲ့အတွက်ကြောင့်မို့ဒီဆန္ဒပြသူတွေအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုပ်ရက်တွေကိုလည်းသူတို့ကရှုံချပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကထပ်ပြီးတော့တောင်းဆိုထားပါတယ်။အာဏာသိမ်းထားတဲ့ဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီညာခံမှတောက်ကြနေကြရင်တော့အထူးအစည်းအဝေးပွဲလုပ်မှာဖြစ်ပါတယ်။မူလအစီအစဉ်မရှိဘဲအလို့သဘောလုံးမဲ့အစည်းအဝေးပွဲကြရင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘာဂနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရာအထူးအစည်းအဝေးကိုလုပ်မှာဖြစ်တယ်လို့အထွေထွေညီလာခံသဘာဝတူပြောခွင့်ရကအတည်ပြုထားပါတယ်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့ကဆရာနာတိန်အုပ်ချုပ်နေသူတွေကခေါင်းဆောင်2ယောက်ပေါ်မှာတော့ American ပြည်ထောင်စုကထပ်ပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗန္ဓာရေးဌာနရဲ့အရေးယူတန်ခတ်တဲ့စာရင်းမှာတင်းနှင်းလာနေကထပ်ပြီးတော့ထည့်သွင်းလိုက်တာပါ။အာနာသိန်းအုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောပါရယ်။မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့ဒီအမေရိကန်နိုင်ငံရဲ့ညီမန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာနာပြန်ရောက်အောင်လို့အာနာသိန်းယူအုပ်ချုပ်သူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်ခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးတော့ဆက်ပိုင်း engineer ကတော့ Cornelius Dino ဖြစ်ပါတယ်ကျွန်မကတော့ဆူမြတ်ပါပါရှင်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆူမြတ်ပါပါရှင်
This program has come to you from the Voice of America, Washington.